မိမိတို့ရဲ့တန်တရာမှာကံကမ္မနိမိတ်ကတိနိမိတ်တွေကအဂုတ္တကံကမ္မနိမိတ်ကတိနိမိတ်တွေစောလို့အပယ်လေးပါးတန်တရာယောက်ျားရမယ်ဆိုရင်ဒကာဒကမတွေမိမိအတွက်မနစ်နာဘူးလားနစ်နာမှာလားနစ်နာပါတယ်နော်အရိဒတန်တရာလုံးကျင်နေလာခဲ့ကြရတဲ့ပုဂ္ဂိုလ်များဟာ ကောင်းတဲ့ဒုက္ကဋိဘဝများကိုလည်းပဲအကျင့်ချင်းအခါခါရောက်ခဲ့ကြရသလိုမကောင်းတဲ့အပယ်လေးပါးဒုက္ကဋိဘဝများကိုလည်းပဲအကျင့်ချင်းအဖန်ဖန်မရောက်ခဲ့ကြဘူးလားရောက်ခဲ့ကြအရိဓမ္မာဒုက္ကဋိဘဝနဲ့ဒုက္ကဋိဘဝဘယ်ဘဝကိုအရောက်များမလဲဆိုရင်ဒုက္ကဋိဘဝအရောက်များကြမှာပါဟုတ်တယ်မဟုတ်လားမြတ်စွာဘုရားတဲ့ပြင်ပရမယကြီးကတဏိသောအခါမှာ ခင်္ဃာမြေကမ်းပါးမှာတန်ဃာတော်ရှင်မြတ်တွေနဲ့ဒိသစာရိခရီးကြွားချင်ရင်းနဲ့ခင်္ဃာမြေကမ်းသဲတောင်ပြင်မှာရှိတဲ့တဲကလေးကိုလက်ကလေးနဲ့ယူပြီးတော့လက်သဲမှုန့်ပုံကိုတင်လိုက်လက်သဲကုံပုံကိုတင်လိုက်နော်သဲမှုန့်ကလေးတွေယူပြီးတော့လက်သဲကုံပုံတင်လိုက်အဲဒီလိုတင်ပြီးတော့ရဟန်းတော်ရှင်မြတ်တွေကိုပြောပါတယ်ခြေသားတို့ ယခုလူဘဝကနေပြီးတော့သေလုံသွားတဲ့အခါမှာသေခြင်းတရားနဲ့ရင်ဆိုင်သွားတဲ့အခါမှာလူပုံတတ်ပုံပြမပုံဒီဘုံတို့သုကတိဘုံတို့ရောက်တဲ့ပုဂ္ဂိုလ်များရဲ့အရေးအတွက်ယခုလက်သေးကုံပုံမှာရှိနေတဲ့သေလုံပမာဏများလောက်ပဲရှိတယ်အမြတ်တမနေဘူးလားနေလား လက်သေးကုံပုံမှာရှိနေတဲ့သဲလုံးပမာဏများလောက်ပဲရှိပါတယ်တဲ့အပယ်လေးပါးတန်တရာရောက်ကြရတဲ့ပုဂ္ဂိုလ်များရဲ့အရေးအတွက်ကတော့ယခုခင်္ဃာမြေကမ်းပါးမှာသဲတောင်ပြင်ပေါ်မှာရှိနေတဲ့သဲလုံးပမာဏများလောက်များပြပါတယ်ဒီလိုဟောခဲ့တယ်နော်အဲ့ဒီတော့သေခြင်းတရားနဲ့ရင်ဆိုင်ကြရပြီဆိုရင်ဒုက္ကဋိဘဝရောက်တဲ့ပုဂ္ဂိုလ်နဲ့ဒုက္ကဋိဘဝရောက်တဲ့ပုဂ္ဂိုလ် ဘယ်ကိုရောက်တဲ့ပုဂ္ဂိုလ်ကများမလဲဒုက္ကဋိဘဝရောက်တဲ့ပုဂ္ဂိုလ်ကအစာပေါင်းများစွာမများဘူးလားများမှာအစာပေါင်းများစွာများပါအဲ့ဒီတော့မိမိတို့ကိုယ်တိုင်လည်းပဲဇာတိဆိုတဲ့ပရိသန္တိယထားကြတဲ့ပုဂ္ဂိုလ်များဖြစ်ကြတော့မလွတ်မသွေသေခြင်းတရားဆိုတာရင်ဆိုင်ကြရမှာပဲဟုတ်တယ်မလားရင်မဆိုင်ခြင်းတော့ကိုမရဘူး ရသဖရာသခင်ကရောမြတ်ကြီးတော်ယမဆိုင်ခြင်းလို့မရဘူးယင်ဆိုင်သွားကြရမိမိတို့ရဘုံအဘိအဘိပင်နေလဲယင်ဆိုင်သွားကြရတာပဲမိမိကိုယ်တိုင်လည်းပဲတနည်းကြယင်ဆိုင်ရပါပဲယင်မဆိုင်ခြင်းလို့မရဘူးဘယ်နည်းပဲရှင်ပဲအခါမှာယင်ဆိုင်ရမလဲလို့ဆိုတာလည်းပဲတရားဓမ္မတွေကြိုတင်ပြီးလို့ရပါမလားကြိုတင်မသိနိုင်ကြပါဘူးနော်ဒါကြောင့်တတဝါခပင်းရှင်သင်မင်းနှင့် မေသင်ဖွဲ့လျက်ချင်းအချက်တည်းတဇက်ကမမရှိကြဘူးအပမာဒိနဘေခဝေသမ္ပါဒိဋ္ဌဖယားစကလိုင်းနာပွားသည်တရားလက်မလို့စေနှင့်ဘုန်းကြီးတို့ကြည်တော်ရှင်ဒီပြိက္ခဆရာတော်ဖယားကြီးလင်္ကာကလေးဒီကုန်းထားပါတယ်တတဝါခပင်းရှင်သင်မင်းနှင့်တတဝါတဲ့တတဝါတဲ့ဟာသေခြင်းဆိုတဲ့တရားနဲ့ သေမင်းဆိုတာကတော့ဘုန်းကြီးတို့တင်စားပြီးပြောတာပေါ့နော်အဲ့ဒီတော့သေမင်းဆိုတဲ့ပုဂ္ဂိုလ်နဲ့တတဝါခပင်းရှင်သေမင်းနဲ့မေသင်ဖွဲ့လျက်ချင်းအချက်တည်းသေမင်းနဲ့မိတ်ဆွေဖွဲ့ပြီးတော့ငါဘယ်နှစ်ပဲချိန်ကြမှာသေပြရစေလို့အဲ့ဒီလိုတောင်းမှန်ပြီးတော့ရချင်းပေးလို့ရပါမလားမရပါဘူးမေသင်ဖွဲ့လျက်ချင်းအချက်တည်းတဇက်ကမမရှိကြဘူးဘလို့မှ သေမင်းနဲ့ညှိပြီးတော့ဘယ်နေ့ကြမှာသာပြရစေလို့အချင်းချက်လို့မရနိုင်ပါဘူးတဲ့အဲ့ဒါကြောင့်မို့လို့ဖရာရှင်ကတော်မြတ်ကြီးကလည်းဟောထားပါတယ်အပမာဒိနဘေခဝေသမ္ပါဒိဋ္ဌဘေခဝေခြေသားတို့အပမာဒိနမမေ့မလဲရောမပေါ်မစားကောင်းမြတ်သောတတိတံဝိကသရာတရားနှင့်သမ္ပါဒိဋ္ဌကိုစီကိုင့ပြည့်စုံအောင်အားထုတ်ကြပါလို့ ဖះမဟုတ်ခဲ့ဘူးလားဟုတ်ခဲ့အဲ့ဒီလိုဟောခဲ့တဲ့ဓမ္မဒေသနာဖះဟောဒေသနာကလေးကိုနှလုံးသွင်းပြီးတော့ တရားလက်မလို့ကြသည်နည်းတဲ့ဆရာတော်ဘုရားကြီးကဆုံးမသွားတယ်နော်အဲ့ဒီတော့ဘုန်းကြီးများကလည်းပဲဆရာတော်ဘုရားကြီးများရဲ့ဩဝါဒကိုပြန်ပြီးတော့ဖောက်သင်ချသည်အနေဖြင့်သေခြင်းတရားနဲ့တွေ့တဲ့အခါမှာအသင်သင်ရင်ဆိုင်နိုင်အောင်ကြိုတင်ပြီးတော့ရင်ဆိုင်ထားကြဖို့လိုသည်လို့ဘုန်းကြီးတို့ဒီလိုပဲပြောကြပါတယ်နော်အဲ့ဒီတော့ရင်ဆိုင်ထားရင်ဆိုင်နိုင်အောင် ကျိုးစားပြီးတော့မထားကြဘူးဆိုလို့ရှိရင်သေခြင်းတရားနဲ့တွေ့လာတဲ့အခါမှာကိုယ့်အတွက်စဉ်းစားစရာအချက်ကလေးကပါလဲဆိုတော့ငါသေရင်ဘာမြန်းဖြစ်မှာပါလဲဟုတ်တယ်မလားငါသေရင်ဘာဖြစ်မလဲဒုက္ကတိဘုံမဲရောက်မှာလားဒုက္ကတိဘုံမဲရောက်မှာလားဒုက္ကတိလို့ခေါ်တဲ့နုဘုံနတ်ဘုံလူတွေနဲ့တွေဖြစ်မှာတွေပဲဖြစ်မှာလားဒုက္ကတိလို့ခေါ်တဲ့ ငရဲတိရစ္ဆာန်ပြစ်တာအသူရကေပဲဖြစ်မှာလားကြိုတင်ပြီးတော့ပြင်ဆင်မထားတဲ့ပုဂ္ဂိုလ်တယောက်အတွက်ကျင့်တယ်ပြောလို့ရပါမလားရပါပါဘူးဒါနာကုသိုလ်ပြုထားတယ်သီလကုသိုလ်ပြုထားတယ်သမထကုသိုလ်ပြုထားတယ်ဒါကိုပြင်ဆင်တယ်လို့မခေါ်ဘူးဟုတ်တယ်မလားဒါပြင်ဆင်တယ်လို့မခေါ်ဘူးပြင်ဆင်တယ်ဆိုတာကဘယ်အလောက်ကမှပြင်ဆင်တဲ့အလောက်ဖြစ်တယ်ဝိပဿနာအလောက်ကမှပြင်ဆင်တဲ့အလောက်ဖြ သိတဲ့ဉာဏ်လားသစ္စာသိတဲ့ဉာဏ်သစ္စာ၄ပါးထဲမှာအဓိကဘာသစ္စာကိုသိရတာတော့ဒုက္ခသစ္စာကိုသိတယ်အဲ့ဒီဒုက္ခသစ္စာကိုဒုက္ခသစ္စာမှသိတဲ့အခါကျတော့ဒုက္ခသစ္စာကိုဒုက္ခသစ္စာမှသိမှသိတဲ့ဉာဏ်ကမဂ္ဂသစ္စာဖြစ်တယ်ဒုက္ခသစ္စာကိုမှဒုက္ခသစ္စာမှမသိဘူးဆိုရင်ဒုက္ခသစ္စာကိုသိတဲ့ဉာဏ်မပေါ်သေးတဲ့မဂ္ဂသစ္စာမဖြစ်ဘူးမဂ္ဂသစ္စာမဖြစ်ဘူးဆိုရင်အဲ့ဒီမဂ္ဂသစ္စာမဖြစ်တဲ့အတွက်ကိလေသာကိုသိအောင်သတ်နိုင်ပါမလားဒါနကုသိုလ်ကကိလေသာသိအောင်မသတ်နိုင်ဘူးသီလကုသိုလ်ကကိလေသာသိအောင်မသတ်နိုင်ဘူးသမထကုသိုလ်ကကိလေသာသိအောင်မသတ်နိုင်ဘူးကိလေသာသိအောင်သတ်နိုင်တာဘယ်ကုသိုလ်ကမှသတ်နိုင်တော့ဝိပဿနာကုသိုလ်ဝိပဿနာကုသိုလ်ကတစ်စင်းတစ်စင်းတစ်စင်းတစ်စင်းတတ်သွားတယ်။ ਪਰ မတ္တခါစားမှာမသိဘူး။တည်ငါ့ဘူး။ဒါပေမဲ့ဝိပဿနာဉာဏ်လေးရင့်တန်လာလို့နောက်ဆုံးအဆင့်အနုလောမဉာဏ်ကုတရဖို့ဉာဏ်လို့ခေါ်တဲ့ဝိပဿနာရဲ့အထုံးအထည်သိခပတ္တလို့ခေါ်တဲ့အဆင့်ရောက်သွားပြီဆိုရင်သုံးတော်နည်းနည်းဖြစ်သွားပြီ။ဟုတ်တယ်မလား။သုံးတော်ကလေးကမတတ်ခဲ့လို့လားတတ်ခဲ့လို့လား။ဝိပဿနာဉာဏ်ကလေးစစ်ကြတဲ့ကစတတ်လာတာမကုံသေးဘူးမကုံသေးပေမဲ့ကိစ္စမရှိဘူးဆက်ပြီးတော့အားထုတ်ရင်ဝိပဿနာဉာဏ်ကြီးဆက်ပြီးတော့ဖြစ်ရင်နောက်ဆုံးဉာဏ်ကလေးရင့်တန်လာတဲ့အခါမှာကောင်းတော်နည်းနည်းဖြစ်သွားတယ်နည်းနည်းလေးပဲအရေးအငွေလေးပဲကျန်တော့တယ်အဲဒီဂေါတရဘုဉာဏ်ကနေပြီးတော့မဲ့ဉာဏ်ရောက်သွားတာနဲ့တကယ်နဲ့လုံးဝပြည့်စုံသွားတယ်ဒီလိုမဟုတ်လားသောတာပတိမဲ့ဉာဏ်ရသွားရင်သောတာပတိမဲ့နဲ့ဆိုင်တဲ့ကိရိတာလုံးဝကင်းစင်သွားတယ်။အထက်မညာရသွားရင်လည်းဒီတိုင်းပါပဲလုံးဝကင်းစင်သွားတယ်။အဲဒါကြောင့်မို့လို့ကိလေသာတတ်နိုင်တာကဝိပဿနာမဂ္ဂမှာကိလေသာတတ်နိုင်တာ။နော်။ဝိပဿနာတရားကမှာကိလေသာတတ်နိုင်တာ။သူရဲ့နာမည်ကမဂ္ဂလို့ဒီလိုခေါ်တာ။မဂ္ဂဆိုတဲ့စကားသည်ကိလေသာကိုလည်းတတ်တတ်။နိဗ္ဗာန်ကိုလည်းပို့ပေးတတ်။ဒါကြောင့်မို့လို့ကိလေသာကိုလည်းတတ်ခြင်းနဲ့နိဗ္ဗာန်ကိုလည်းရောက်ခြင်းနဲ့ဆိုရင်မဲ့ခင်ပဲအာကိုရမှာပဲတခြားအာကိုလို့ရပါမလားအဲဒီလိုမဲ့ခင်တရားအာမကိုထားဘူးအာကိုရမရှိထားဘူးမဲ့ခင်ဆိုတဲ့တရားကိုလက်ဆောက်လက်ကင်ညံထဲမှာပိုင်ပိုင်နဲ့နဲ့ရှင်းမထားဘူးဆိုရင်ဘုန်းကြီးတော်ဒကာရမတွေသိခြင်းတရားနဲ့ရင်ဆိုင်တဲ့အခါမှာစဉ်းစားဖို့မလိုဘူးလားတော့လားငါသိရင်ဘာဖြစ်မှာလဲဟုတ်တယ်မလားအဲ့ဒါလေးကတော့ထက်ကိုစဉ်းစားရမှာပဲမစဉ်းစားလို့မရဘူး။ဘာဖြစ်တော့လဲမေးတဲ့အခါကျတော့သစ္စာသိတဲ့သစ္စာညာမပါဘူးဆိုရင်တနည်းအားဖြင့်ဝိပဿနာဉာဏ်သာမရှိခဲ့ဘူးဆိုရင်တနည်းအားဖြင့်ယောက်နာခန္ဓာဖြစ်ပြက်ဒုက္ခသစ္စာကိုသာသိမထားဘူးဆိုရင်ဒါနကုသိုလ်သီလကုသိုလ်သမထကုသိုလ်မိမိမှာအားကိုးစရာဒီကုသိုလ်တွေပဲရှိတာလေဟုတ်တယ်မလားအဲ့ဒီကုသိုလ်တွေနဲ့ တခါတရံဘုရောရှင်အားလျော်စွာမိုင်မှားမိတဲ့အကုသိုလ်တွေကောမရှိဘူးလားရှိတယ်။အဲဒီတော့မိမိမှာရှိတဲ့ကုသိုလ်ကံရဲ့အကုသိုလ်ကံဒီနှမျိုးပဲရှိနေတာပဲ။ဟုတ်တယ်မလား။ဝိပဿနာဉာဏ်သာမရှိဘူးဆိုရင်ကံကနှမျိုးတည်းပဲရှိတယ်။အဲဒီကံနှမျိုးကဘာတွေတော့ကုသိုလ်ကံနဲ့အကုသိုလ်ကံနော်။အဲဒီကုသိုလ်ကံနဲ့အကုသိုလ်ကံနှမျိုးရှိတယ်။အဲဒီကုသိုလ်ကံအကုသိုလ်ကံနှမျိုးကိုတဲ့ခေါင်းကြီးတို့ကံမျိုးစားနဲ့ဝေဖန်ပြီးတော့ရှင်းလိုက်တဲ့အခါကျတော့ကံမျိုးစားက၄မျိုးရှိနော်ကံမျိုးစား၄မျိုးရှိအဲ့ဒီကံမျိုးစား၄မျိုးကဘယ်သူတွေလဲလို့ဆိုတော့နံပါတ်၁ကကရုကကံနံပါတ်၁ကဘာပါလဲနံပါတ်၁ကကရုကကံနောက်တစ်ခါနံပါတ်၂ကအာသိဏကံလို့ဒီလိုခေါ်တယ်နော်နံပါတ်၂ကဘာကံလဲတော့နောက်တစ်ခါနံပါတ်၃ကအာတန္နကံနော်နံပါတ်၃ကအာတန္ဒကံနောက်တစ်ခါနံပါတ်၄ကတတ္တကံလို့ကံမျိုးသားဘယ်မျိုးရှိတော့၄မျိုးရှိအဲ့ဒီ၄မျိုးထဲမှာဝိပဿနာလို့လုံးမထားတဲ့ပုဂ္ဂိုလ်များဆိုလို့ရှိရင်နော်ဟောရိကံကကရုကကံဒါကဘာကံနဲ့တော့အာသိဏကံဒါကဘာကံနဲ့တော့အာတန္ဒကံဒါကဘာကံနဲ့တော့ကတတ္တကံကံဘယ်နှပါးပါလဲ၄ပါးရှိဝိပဿနာကုသိုလ်လုံးမထားတဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်သူရဲ့တန်တမှာကရုကကမဖြစ်နိုင်ဘူး။ဖြစ်နိုင်ပါမလား။ကရုကကံဆိုတာကအာကုသိုလ်ရာနဲ့ပတ်သက်ရင်တော့ပစ္စန္နရိရိယကံနဲ့နိရဒမေစာရိတိကံပေါ့။နော်။ကုသိုလ်ကံအရာမှာဆိုလို့ရှိရင်မဲ့ဆိုတဲ့ကံ။မဲ့ဆိုတဲ့ကံဆိုတာလောကုတ္တရာမဲ့ပေါ့။လောကုတ္တရာမဲ့ကိုကံလို့ပြောပေမဲ့တကယ်တမ်းကျတော့ကံလားညံ။ညံပဲမဟုတ်လား။ကံကစေရနာကလေးပါလို့သူ့ကိုကံလို့ပြောပေမဲ့လို့အဲ့ဒီစေရနာကလေးဒီတခြားနောက်လိုက်နေရတာလားကံနောက်လိုက်နေရတာအေးတခြားနောက်လိုက်နေရတာလားညံနောက်လိုက်နေရတာလားညံရက်နောက်လိုက်ဘယ်လိုရက်နောက်လိုက်တော့ညံရက်နောက်လိုက်တယ်ဆိုတာညံကအဓိကပေါ့အဲ့ဒီတော့ကရုဏာကံနဲ့လောကုတ္တရာကံလောကုတ္တရာညံဒါကကရုဏာကံနော်ဝိပဿနာကံကလည်းပဲညံဥသိနေတာဖြစ်တဲ့အတွက်သူကလည်းဉာဏ်ကလေးရင့်သွားလို့ချင်းနော်လောကတရာမဲ့မဟုတ်သေးပင်မဟုတ်သေးကြတော့လည်းပဲကရုကကံတော့ကိုပဲအာကိုရလောက်တဲ့ကံမဖြစ်ဘူးလားဖြစ်လားကရုကကံလေးရသွားပြီဆိုရင်ဘဝဆိုတာတတ်မှတ်လို့ရသွားပြီသောတာပတိမဲ့ရသွားပြီဆိုရင်အဲ့ဒီပုဂ္ဂိုလ်အပယ်လုံးဝမကြတော့တတ်မှတ်လို့ရသွားပြီနော်အပယ်လုံးဝမကြတော့ငရေတိဋ္ဌာပြစ်တာဆိုရကဲလုံးဝမဖြစ်တော့ပါမဲ့ရလို့တော့သောတာပတိမဲ့သောတာပတိမဲ့မရရင်တော့ဝိပဿနာဉာဏ်နဲ့ရင့်သွားရင်အဲ့ဒီပုဂ္ဂိုလ်ဒီသုလသောတာပန်တဘဝနဲ့ဘဝအပယ်မလားဘူးလို့ဒီလိုဆိုတယ်ဟုတ်တယ်မလားအဲ့ဒီတော့သောတာပတိမဲ့ရသွားမယ်ဆိုရင်ငရေတိဋ္ဌာတိတ္တာဆိုတဲ့ကလုံးဝမဖြစ်တော့ဒုက္ကတိလို့ခေါ်တဲ့လူဘုံနတ်ဘုံဇမဘုံသိကြပါဘူးသတ်မှတ်လို့မရဘူးလားရလားရပါတယ်နောက်တစ်ခါကျတော့နံပါတ်2တက္ကရာဂါမိမဲ့ဒုတိယမြောက်မဲ့အဲ့ဒီဒုတိယမြောက်မဲ့ကတော့တိကျပပယ်သက်တဲ့ကိလေသာမရှိပါဘူးတဲ့မရှိပေမဲ့လို့လည်းပဲသူကလူပြေကိုဒီချိန်မဲ့ထပ်ဖြစ်တော့ဒီချိန်ဖြစ်ပြရတဲ့ဒီပြိုင်နဲ့လက်ပြေကနေပြီးတော့ဇမပြေအဲ့ဒီကနေပြီးတော့နိဗ္ဗာန်ဝင်ဆံသွားတယ်ဆိုတော့သူကလည်းဘဝမနေဘူးလားနေသွားလားနောက်တစ်ခါအနာဂါမိမဲ့ရသွားမယ်ဆိုလို့ရှိရင်လူပုံလည်းပြန်မဖြစ်တော့ဘူးနတ်ပြည်လည်းကြမဖြစ်တော့ဒီလိုမဟုတ်လားလူဘုံလည်းမဖြစ်တော့ဘူးနတ်ပြည်လည်းမဖြစ်တော့ဘူးဘယ်ရပါမှာတော့ဇမဘုံရောက်မယ်သုံးဘုံဇမဘုံကနေပြီးတော့ယဟန္တာဖြစ်သွားခဲ့တော့နိဗ္ဗာန်ရောက်ပါမယ်ဟုတ်တယ်မဟုတ်လားအဲဒီတော့ပြန်ပြောမယ်သက္ကရာဂါမိမဲ့ရထားတဲ့ပုဂ္ဂိုလ်ဒီကိလေသာတိကျပယ်တတ်တာမရှိပေမဲ့လူဘုံနတ်ဘုံတစ်ချိန်ရောက်မယ်နော်လူဘုံတော်၎င်းနတ်ဘုံတော်၎င်းတစ်ချိန်တော့ပြန်ရောက်မယ်တကယ်ရောက်ပြီလို့ရှိရင်ဘယ်ရောက်ပါမလဲဇမဘုံရောက်ပါမယ်ဇမဘုံကနေပြန်သွားမှာတော့နိဗ္ဗာန်သွားမှာအနာဂါမိမဲ့ရထားလို့ရှိရင်သူရဲ့ဆံရဆံရကိလေသာပယ်သလိုက်နိုင်တဲ့အတွက်လူဘုံလည်းမလာတော့ဘူးနတ်ဘုံလည်းမလာတော့ဘူးဇမဘုံသွားမယ်အဲဒီကမှနိဗ္ဗာန်ဝင်ဆံမယ်ယဟန္တာဖြစ်သွားလို့ရှိရင်ရတမဉ္ဇဉ်ရသွားလို့ရှိရင်လုံးဝ30ဘုံပြန်မဖြစ်တော့ဘူးကျင်းသိနိဗ္ဗာန်ရောက်ဟုတ်တယ်မလားအဲဒီတော့ကရုဏာကံဒီသတ်မှတ်ချက်မရှိဘူးလားရှိကရုဏာကံကသတ်မှတ်ချက်ရှိတယ်။အဲဒီတော့ကရုဏာကံသတ်မှတ်ချက်ရှိတဲ့အတွက်ပ
ဘောလောယောဂီတွေဝိပဿနာဉာဏ်လေးကျင့်လို့အားထုတ်လို့ဝိပဿနာဉာဏ်ကညစ်တန်လို့မဉ္ဇဏ်ထုံဉာဏ်များရသွားမယ်ဆိုရင်ကရုကကံဖြစ်သွားတဲ့အတွက်အဲ့ဒီပုဂ္ဂိုလ်အတွက်သွားရလမ်းခရီးမဖြောင်းဘူးလားဖြောင်းသွားလားဖြောင်းသွားတယ်ဒါကြောင့်မလို့အဲ့ဒီပုဂ္ဂိုလ်များအတွက်ဆိုလို့ချင်းငါသိရင်ဘာဖြစ်မလဲလို့ပူစရာလိုသေးလားမလိုတော့ဘူးနော်ဒါကြောင့်ကရုကကံသာထားလိုက်ဟုတ်တယ်မလို့ကျွန်တော်တခါကျတော့နံပါတ်၄ဖြစ်တဲ့ကတ္တတကံတဲ့အဲ့ဒီကတ္တတကံကလည်းပဲသူကကံရဲ့သဘာဝအင်မတန်အားနေတယ်အင်မကံရဲ့သဘာဝအင်မတန်အားနေတော့အင်္ဂါမပြည့်စုံဘူးနော်အင်္ဂါမပြည့်စုံတဲ့အတွက်ကံတော့ဖြစ်တယ်ကမ္မပဒမမြောက်ဘူးတဲ့ကမ္မပဒမမြောက်ဘူးဆိုတာအကျိုးမပေးဘူးလို့ဆိုလို့ဟုတ်တယ်မလားအလောက်ကလေးတစ်ခုတော့လောတော့လောလိုက်တယ်ဒါပေမဲ့အင်္ဂါမပြည့်စုံတဲ့အတွက်ကမ္မပဒမမြောက်ဘူးသာလို့ပြောရင်ပေါ့လေညာမလို့ပြောရင်တော့အကျိုးမပေးဘူးအဲ့ဒါကြောင့်မလို့အရိကံကိုလည်းပဲအကျိုးမပေးမဲ့ကံမို့လို့အင်မတန်အားသေးတဲ့ကံမို့လို့သူကလည်းအတားထားလိုက်နော်ယခုခွင်းတော်တရားဓမ္မတွေအများကြီးပြုနေတဲ့ကုသိုလ်ကံတွေရှိတယ်ဒါနာကုသိုလ်သီလကုသိုလ်သမထကုသိုလ်မရှိဘူးလားရှိလားဝိပဿနာတော်မှာဘုန်းကြီးတို့တိတိကျကျကျကျနန္ဒရင့်တန်တဲ့အဖြစ်မရောက်သေးတဲ့ဝိပဿနာအနုစာဝိပဿနာအနုစာဆိုရင်တော့စိတ်ချရလားမချရသေးဘူးအခုနောက်တော့ဆေချရတယ်လို့ပြောတာကရစ်တန်တဲ့ဝိပဿနာဉာဏ်ကိုပြောတာဟုတ်တယ်မလားအဲဒီတော့ဝိပဿနာအနုစာတရုဏဝိပဿနာတော်မှပဲအပေဘေးကိုသိမချရသေးဘူးနော်အဲဒီတော့ဆက်လို့ရှိရင်တမန်ဒါနကုသိုလ်သီလကုသိုလ်ညာလောင်းနဲ့အပေဘေးဆေချရပါမလားသိမချရဘူးအဲဒီတော့ဒါနကုသိုလ်သီလကုသိုလ်ဆိုတဲ့ကုသိုလ်ကံလည်းရှိတယ်ပေါ့ကုသိုလ်ကံတွေရှိသလားမေးတော့မဟုတ်သေးဘူး။နေ့စဉ်နေ့စဉ်မိမိတို့ရဲ့သန္တာမှာဝေဒနာပစ္စယသဏ္ဍာန်ဝေဒနာပစ္စယဒေါသဝေဒနာပစ္စယမောဟဟောအကုသိုလ်ကံတွေလည်းမရှိခဲ့ဘူးလားရှိခဲ့လားဝေဒနာပစ္စယတဏှာဆိုတော့တဏှာဥပါဒကံကံရောက်ပါတာပဲဟုတ်တယ်မလားဝေဒနာပစ္စယဒေါသဆိုတော့ဒေါသတောကပရိဒိဝဒုက္ခဒေါမနတအဲဒီကနေမှတစ်ဆင့်အာတဝအဝိဇ္ဇာသင်္ခါရဆိုတော့သင်္ခါရဆိုတာလည်းတခြားလားကံမဲလားကံမဲဒါပရိစ္ဆသမုပ္ပါဒ်လည်းသွားတာပဲနောက်တစ်ခါဝေဒနာပစ္စယမောဟဥပေက္ခဝေဒနာပစ္စယမောဟနော်မောဟဖြစ်ပြန်ရင်လည်းမောဟသရကဝိဇ္ဇာဝိဇ္ဇာဖြစ်တော့သင်္ခါရဖြစ်တယ်သင်္ခါရဖြစ်တော့ကံမဖြစ်ဘူးလားဖြစ်လားကံမြောက်သွားတာပဲဒါကြောင့်ဒုက္ခဝေဒနာပစ္စယလောဘဆိုလည်းကံမြောက်သွားတာပဲဒုက္ခဝေဒနာပစ္စယဒေါသဒေါသဖြစ်သွားရင်လည်းကံမြောက်သွားတာပဲဥပေက္ခဝရဏပစ္စယမောဟမောဟဖြစ်သွားရင်လည်းကံမြောက်ပါတာပဲဒီလိုမလားအဲဒီတော့ကံမြောက်ပါပြီဆိုလို့ရှိရင်နော်မိမိတို့ရဲ့သန္တာမှာအဲဒီကံဒီအဝိဇ္ဇာတဏှာဥပါဒါဆိုတဲ့ကိလေသာဥသိနေတဲ့ကံဖြစ်တော့ကြောင်းကမ္မပဒမမြောက်ဘူးလားမြောက်ပါလားအကျိုးမပေးဘူးလားပေးပါလားပေးပါအဲဒီတော့အကျိုးပေးမဲ့ကံလည်းဟုတ်တယ်ဒါပေမဲ့ကုသိုလ်ကံကအကျိုးပေးမလားကုသိုလ်ကံကအကျိုးပေးမလားဘယ်ကံကအကျိုးပေးမလဲဆိုတာလေကျင်းနေတယ်ပြောလို့မရဘူးအခုနကျင်းနေပြောလို့ရတဲ့ကံကိုခေါင်းကြီးတော့နှုတ်လိုက်ပြီကျင်းနေပြောလို့ရတဲ့ကံကဘယ်ကံကရတော့ကရုက္ခကံအဲ့ဒီကံကတော့ကျင်းနေပြောလို့မရဘူးလားရသူကတော့မက်ကံဆိုတော့ကျင်းနေပြောလို့ရတာပေါ့ဟုတ်တယ်မလားအေးသောတာပန်ဖြစ်ရင်အပေမရောက်တော့ဘူးကျင်းနေပြောလို့ရတကရာကံဖြစ်ရင်လည်းလူပေါ်တော့ဘုံတစ်ချိန်ပဲပြန်ရောက်မှာအနာဂတ်ဖြစ်ရင်လုံးဝတော့လုံးဝပြန်မလာဘူး။ယန္တာဖြစ်ရင်သုံးသက်တော့လုံးဝပြန်မဖြစ်ဘူး။ကျင်းနေပြောလို့မရဘူးလားရလား။သူတို့ကတော့ရတယ်။ဒါကြောင့်သူ့ကိုခြံထားလိုက်တယ်။အခုကြံတဲ့ကံကဘယ်နှခုရှိတော့။အဲ့ဒီကံကခုကတော့ကျင်းနေပြောလို့ကိုမရတဲ့ကံ။ဟုတ်တယ်မလား။အဲ့ဒီကျင်းနေပြောလို့မရတဲ့ကံကိုမိမိတို့ကပြုထားခဲ့မိရင်ကိုယ့်အတွက်လာရကတိကျင်းနေပြောလို့ရပါမလား။လာကျင်းနေပြောလို့မရဘူးဆိုလို့ရှိရင်ငါသိရင်ဘာဖြစ်မလဲဆိုတဲ့မိကုံကတော့မေးဖို့မရတော့မှာဟုတ်တယ်မလားမေးဖို့မလိုဘူးလားလို့လားလို့တယ်အဲဒီတော့အရိကံကခွင့်ရတဲ့ဘာဝကိုပြောကြည့်လိုက်မယ်ဆိုလို့ရှိရင်ဟောရကအာသင်ကံဟောရကအာတနကံဟုတ်တယ်မလားအာသင်ကံကလည်းသူကကုသိုလ်လည်းရှိတယ်အကုသိုလ်လည်းရှိတယ်ဟုတ်တယ်မလားကုသိုလ်လည်းရှိတယ်အကုသိုလ်လည်းခုနပြောသလိုပေါ့ဒါနသီလလေးပြုထားတော့ကုသိုလ်မဖြစ်ဘူးလားဖြစ်လားဝေဒနာပစ္စယသောဘောဝေဒနာပစ္စယသောတော့ဝေဒနာပစ္စယမောဟအကုသိုလ်ကလည်းမဖြစ်ဘူးလားဖြစ်လားအဲ့ဒီတော့ဘုန်းကြီးတို့ဒကာဓမ္မတွေကဘုရုသေပုဂ္ဂိုလ်များဖြစ်တော့မိမိတို့ရဲ့တဏှာမှာမဲ့ကင်တဲ့မှာကိလေသာကိုမတားနိုင်ဘူးဆိုလို့ရှိရင်အကုသိုလ်ကဘယ်သူမှမကင်းဘူး
ဟုတ်တယ်မလားကုသိုလ်ကံကောင်းမရှိကြဘူးလားရှိကြလားအကုသိုလ်ကံကောင်းမရှိကြဘူးလားရှိကြလားရှိကြတော့ကဲကုသိုလ်ကံနဲ့အကုသိုလ်ကံနှစ်မျိုးကတော့ရှိနေပြီအဲဒီနှစ်မျိုးရှိတဲ့အထက်မှာအဲဒီကံကိုအာသိဏကံကုသိုလ်ကံအကုသိုလ်ကံနဲ့ရှိတယ်ပေါ့နော်အာသိဏကံဖြစ်တဲ့ကုသိုလ်ကံအာသိဏကံဖြစ်တဲ့အကုသိုလ်ကံမရှိဘူးလားရှိလားအာသိဏကံနော်ဟောရကပါတော့အာသဏကံအဲ့ဒီအာသနကံကလည်းပဲသူကလည်းကုသိုလ်လည်းရှိတယ်အကုသိုလ်လည်းရှိတယ်။နှစ်မျိုးမလားကုသိုလ်လည်းရှိတယ်အကုသိုလ်လည်းရှိတယ်။တကုသိုလ်အကုသိုလ်နှစ်မျိုးကတော့သိပြီးပါပြီ။အာသနကံနဲ့အာသနကံဒီနှစ်ခုရထူးခြားကြတယ်သိဖို့မလိုဘူးလားလို့လား။အာသနကံဆိုတာကနော်ဘဝတက်တန်းတစ္ဆာလုံးမှာရံဖာရံခါကနေပြီးတော့မပြတ်တမ်းမပြတ်တမ်းခဏခဏဖြစ်လာတဲ့ကံဟုတ်တယ်မလား။အေးမိမိရဲ့တဏ္ဍာမှာနော်ရဖာရခါဖြစ်လာတယ်တော်ကြရင်ဖြစ်လာတော်ကြရင်ဖြစ်လာတော်ကြရင်ဖြစ်လာတကြရရကကြာတော့ကြာတော့ဖြစ်ကျဲတယ်တချို့ကဖြစ်များတယ်ကျဲသည့်ဖြစ်စေစိတ်သည့်ဖြစ်စေနော်တခါကနေပုံပြီးတော့ဖြစ်လာလို့ရှိရင်အဲ့ဒီကံကိုအာသိဏကံလို့ခေါ်တယ်တနည်းအားဖြင့်ပြောမယ်ဆိုလို့ရှိရင်မိမိဘဝတတန်းတစ်ချောင်းလုံးမှာဖြစ်လာတဲ့ကံဒီအာသိဏကံနော်ငယ်စဉ်ကနေစပြီးတော့ပေကံဒီကာလအထိတတတစ္ဆောင်းလုံးမှာဖြစ်လာတဲ့ကံကိုဘာကံလို့ခေါ်မလဲအာသင်ကံလို့ခေါ်တယ်အဲဒီတော့ငယ်စဉ်ကနေပြီးတော့မိမိရဲ့ဒီကံဒီကာလအတိကံကမ္မတမေကတိနိမိတ်ကတိနိမိတ်ဒီသောကံဒီအတိသုတ္တကံဒီကလည်းရှိခဲ့တာပဲနော်ဘယ်လို့မှမกินဘူးအာဟုတ္တကံဒီကောင်မရှိဘူးလားဒါလည်းရှိခဲ့တာပဲဘယ်လို့မှမกินဘူးနော်သုတ္တကံအများအပြည့်ဖြစ်ကြပါတယ်ဘောရဘာသာမဟုတ်ရင်တော့မှအေးပေးတဲ့ကံနဲ့လှူတဲ့နဲ့စေရနာကလေးနဲ့ကုညီတဲ့ကုသိုလ်မပြုဘူးလားဖြစ်နေလားဒါလည်းကုသိုလ်ဖြစ်နေတာပဲမိမိတို့ရဲ့ဘာသာအလျော်စွာကိုကျင့်တရားလေးတွေစောင့်ထင်းကြတယ်ဒါလည်းကုသိုလ်ဖြစ်နေတာပဲဟုတ်တယ်မို့လားကုသိုလ်တော့ဖြစ်နေတာပဲအဲ့ဒီတော့ဘယ်ဘာသာဝင်မဆိုစိတ်ကောင်းစေရနာကောင်းကလေးနဲ့နော်ရှိတဲ့ပုဂ္ဂိုလ်မှန်လို့ရှိရင်ကုသိုလ်ကတော့ဘယ်လိုပဲမဆိုရှိဘူးအာဟုတ္တကံတွေကတော့ကင်းကြပါမလားဒါလည်းမကင်းကြဘူးအဲ့ဒီတော့ဘဝတတတိချောင်းလုံးမှာဖြစ်လာတဲ့အာသနကံဒီကုသိုလ်ကံလည်းရှိတယ်အကုသိုလ်ကံလည်းရှိနော်အာသနကံကြတော့ဘယ်အချိန်မှဖြစ်တဲ့ကံလဲလို့မေးရင်တေကံဤကြမှာကပ်ပြီးတော့ဖြစ်တယ်ဘယ်အချိန်မှဖြစ်တော့တေကံဤကြမှာကပ်ပြီးတော့ဖြစ်တယ်နော်ဘာကြီးတော့သာလို့ရပြောရင်တော့ကမ္မနမိတ်ကတိနမိတ်တို့ပေါ်လာတဲ့အချိန်ပေါ့အဲ့ဒီတော့အချိန်ကြတော့ကပ်ပြီးတော့ကပ်ပြီးတော့ဗာနဲ့ကတ်တာတော့မဟုတ်တော့တေကံဤကာလနဲ့ကတ်နော်တေကံဒီကာလနောက်ဆုံးသုတိစိတ်ချက်ကံဒီကြမှာကပ်ပြီးတော့ဖြစ်တယ်။အဲ့ဒီတော့ဖြစ်တဲ့ကံဒီအာသနကံ။ဟုတ်တယ်မလား။တေကံဒီကမ္မကာလကြမှာကပ်ပြီးတော့ဖြစ်တဲ့ကံဒီဘာကံလို့။အာသနကံ။အာသနကံဒီကပ်ပြီးတော့ဖြစ်တယ်။ဒီကြောတရားပုဂ္ဂိုလ်များကြတော့နော်။တေကံဒီကာလကြမှာကုသိုလ်တရားကလေးတတိယပြီးတော့ကုသိုလ်ကံနဲ့ကပ်ပြီးတော့ဖြစ်လိုက်တော့ဟောတခါလဲသုတိစိတ်လည်းကြရအောင်ကောင်းရာသုတိရသွားတယ်။မရှိဘူးလားရှိလား။ဒီကြောတရားပုဂ္ဂိုလ်များကြတော့တေကံဒီကြမှာကာလကြမှာကပ်ပြီးတော့တခါလဲအကုသိုလ်စောရီစောပြီးတော့နော်အကုသိုလ်ကံနဲ့နောက်ဆုံးအချိန်ကျပြီးတော့သုတိစိတ်ကျသွားတဲ့အခါကျတော့ဒုက္ခတိဘဝမရောက်ဘူးလားရောက်ပါလားကျသွားတယ်အရိကံနှစ်မျိုးရှိတဲ့အထက်မှာနောက်ဘဝဘယ်ဘဝရောက်မလဲဆိုတာကိုဆုံးဖြတ်ပေးတာကဟောဒီအာတနကံကဆုံးဖြတ်ပေးတယ်ဘယ်ကံကဆုံးဖြတ်ပေးတော့သတ္တလုံးလောက်ခဲ့တဲ့ကံကဆုံးဖြတ်တာလားနောက်ဆုံးမှဖြစ်တဲ့ကံကဆုံးဖြတ်ပေးတာလားနောက်ဆုံးမှဖြစ်တဲ့ကံကဆုံးဖြတ်ပေးတယ်။ဥပမာအဖြစ်ဗာနဲ့တူတယ်လို့ဆိုတော့တဲ့။အာသနကံကခွန်ကြီးတို့အောက်ရမှာတော့လေပြိုင်ပွဲတွေရှိတာပေါ့နော်။လေပြိုင်ပွဲရှိတယ်။အဲ့ဒီတော့လေပြိုင်ပွဲဆိုတော့စိတ်နဲ့စင်းမလို့ဘူးလားတော့လား။လော်တယ်။အဲ့ဒီတော့လော်ပြီးတဲ့အခါကျတော့နော်။နောက်ဆုံးကျတော့ပန်းမဝင်ဘူးလားဝင်။ပန်းဝင်။အဲ့ဒီတော့ပန်းဝင်တာကျတော့နှစ်စင်းလုံးပြိုင်ဝင်ပါလား။ဒီစင်းပြီးမှဒီစင်းဝင်ပါလား။နှစ်စင်းလုံးပြန်ဝင်လို့မရဘူး။ဟုတ်တယ်မလား။လော်တော့ကတော့ဘယ်နဲ့စင်းတော့တော့သူကရှစ်တက်လိုက်ကိုကရှစ်တက်လိုက်ဟုတ်တယ်မလား။သူကရှစ်ရောက်သွားလိုက်ကိုကရှစ်ရောက်သွားလိုက်အပြိုင်ဆိုင်တော်နေကြတာပဲ။နောက်ဆုံးပန်းဝင်တော့နှစ်စင်းလုံးပြန်ဝင်လို့ရရတယ်။ဘယ်နဲ့စင်းမဲ့ဝင်ပါတော့။ရှစ်ဆုံးကဝင်ပါကတော့တစ်စင်းပဲ။ဟုတ်တယ်မလား။တစ်စင်းမဲ့ပန်းဝင်မယ်။သူပေးရလို့ရှိရင်လည်းအနိုင်ပေးရလို့ရှိရင်လည်းနှစ်စင်းလုံးပေးလို့ရမှာလား။တစ်စင်းမဲ့ပေးရမှာလား။ဒီစိမဲ့ပြရအဲ့ဒီလိုပဲတဲ့ဟောဒီအာသနကံဆိုတာကုသိုလ်နဲ့အကုသိုလ်ရှိတယ်ဘဝတစ်ချောင်းလုံးဆိုတဲ့အခါကျတော့ဒကာရမတွေတခါတခါကျတော့ကုသိုလ်ကံကလေးကများရင်များသွားတာပဲနော်ဒ
ကာကာကုသိုလ်ကံကလေးကမများရင်များရင်လည်းများပါတော့။အော်တခါတခါကုသိုလ်တွေလုံးမိတယ်။ကုသိုလ်တွေလုံးဖြစ်သွားတယ်ပေါ့နော်။ကုသိုလ်တွေလုံးဖြစ်သွားတယ်။အော်တခါတခါကြာကြတော့လည်းအကုသိုလ်တွေလုံးဖြစ်သွားတယ်။ကုသိုလ်တွေလုံးဖြစ်သွားပြန်တော့ကုသိုလ်ကံလေးကရှိကရောက်သွားတယ်။နော်။အကုသိုလ်တွေလုံးဖြစ်သွားပြန်တော့လည်းအကုသိုလ်ကံလေးကရှိကမရောက်ဘူးလားရောက်သွားလား။သူကရှိရောက်လဲသူကရှိရောက်လဲ။ကုသိုလ်ကံက
ပုံမှန်ပြောလို့မရဘူးသူကသာလိုက်ကိုကသာလိုက်စိတ်ကောင်းစေရနာကောင်းလေးဖြစ်ရင်ဖြစ်တယ်လို့ပဲကုသိုလ်လေးဖြစ်သွားတာပဲစိတ်ကောင်းစေရနာကောင်းလေးမရှိတဲ့ကမရှိတယ်လို့ပဲအကုသိုလ်လေးဖြစ်သွားတာပဲသူကသာသူကရှိကရောက်လဲကိုကရှိကရောက်လဲကုသိုလ်ကံကလေးကအားများလိုက်အကုသိုလ်ကံကလေးကအားများလိုက်မရှိဘူးလားဖြစ်နေလားအဲ့ဒီအချိန်မှာကုသိုလ်ကံကသာပါလိမ့်မယ်အကုသိုလ်ကံကသာပါလိမ့်မယ်လို့အဆုံးဖြတ်ပြီးလို့ရပြီလားမရသေးဘူးဘယ်အချိန်ကျမှအဆုံးဖြတ်ပြီးပါတော့တေကံဤကာလဖြစ်တဲ့ခံအဲ့ဒီကံကျတော့ဘယ်လိုခေါ်မလဲအာတနကံအဲ့ဒီအာတနကံကသောသောကကုသိုလ်ကံကအာတနကံဖြစ်နေတဲ့ပန်းဝင်ဝင်သွားမှာပဲဟုတ်တယ်မလားသောသောကလောက်ထားတဲ့လောက်ထားတဲ့အကုသိုလ်ကံကအာတနကံဖြစ်နေတယ်ပန်းဝင်ဝင်သွားမှာပဲနောက်ဆုံးပန်းဝင်လာကျတော့ကုသိုလ်နဲ့အကုသိုလ်နှစ်မျိုးလုံးဝင်ပါလားတစ်မျိုးတည်းပဲဝင်ပါလားတမျိုးတည်းပဲ။နောက်ဆုံးဆုံးဖြတ်ချက်ချလိုက်မှာကတော့သုတ္တကံကဆုံးဖြတ်ရင်လည်းဆုံးဖြတ်သွားမှာပဲ။အကုသိုလ်ကံကဆုံးဖြတ်ရင်လည်းဆုံးဖြတ်သွားမှာပဲ။သောတာရောကသုတ္တတွေဘလောက်ပဲများထားများထားနော်။နည်းနည်းလေးလောက်ခတဲ့အကုသိုလ်ကံကချစ်ရောက်သွားလို့တေကံကြီးဆုံးဖြတ်သွားရင်ပဲရောက်ပါမယ်။အပယ်ရောက်ပါမှာ။ဟုတ်တယ်မလား။မရဘူးလားရောက်မလား။သောတာရောကတော့သုတ္တတွေလောက်ထားတာများကြီးအကုသိုလ်ကံကနည်းနည်းနော်။သုတ္တတွေလောက်ထားတာကများကြီးအကုသိုလ်ကံကနည်းနည်းဒါပေမဲ့လို့တေကံဒီကာလကျတော့အဲ့ဒီအနည်းငယ်လေးတော့အာကုသုကံလေးကပန်းဝင်သွားတဲ့အခါကျတော့အာကုသုအာတနကံသောမြန်သောသွားမယ်ဆိုရင်မရောက်ပါဘူးအပဲရောက်ပါမှာပဲဒီလိုမလားအာကုသုကံကလောထတာများတယ်ကုသုကံကလောထတာနည်းတယ်နည်းပြီနည်းညာတော့လည်းပဲတေကံဒီကာလအဲ့ဒီကုသုကံကလေးကလာပြီးတော့အာတနကံအဖြစ်နဲ့သောသွားမယ်ဆိုရင်နော်ကုသုကံကပန်းဝင်မှုလားဝင်သွားလားကုသုကတ္တတကံဖြစ်သွားတာပေါ့ဟုတ်တယ်မလားကုသိုလ်အာတနကံပေါ့လေနော်အပြောပါလို့ကုသိုလ်ပါတယ်လေအာတနကံကုသိုလ်အာတနကံဖြစ်သွားမယ်ဆိုလို့ရှိရင်သုတိစိတ်ကြတဲ့အခါကျတော့ကုသိုလ်အာတနကံနဲ့ကြတာဖြစ်တဲ့အတွက်သိတော့ပဲရောက်မှာတော့ဒုက္ခတိမရောက်ဘူးလားရောက်မှာလားဒုက္ခတိပုံရောက်မယ်အဲဒီတော့သောသောရောကတော့ငါမှာအကုသိုလ်ကံများသလားငါမှာကုသိုလ်ကံများသလားချိန်လို့မရဘူးလားရရတယ်သုံးသပ်လို့ရတယ်နော်ကိုဘဝတက္ကကိုပြန်စဉ်းစားကြည့်လိုက်ငယ်ငယ်ကနေစပြီးတော့ယခုအချိန်အထိငါဘဝမှာအကုသိုလ်ကံတွေများနေသလားကုသိုလ်ကံတွေများနေသလားကိုယ့်ကိုယ်ကိုပြန်စဉ်းစားလို့မရဘူးလားရရတာဘောတုကစဉ်းစားဖို့အချိန်ရတယ်နော်စဉ်းစားဖို့အချိန်နမိတ်မပြဘဲနဲ့တေကံဒီကာလကျမှကပ်ပြီးတော့ဖြစ်သွားမယ်ဆိုရင်တော့ဘလို့မှပြင်လို့မရတာနော်အဲ့ဒါလည်းပြင်လို့မရဘူးဆိုရင်မလဲအဲလေးပါရောက်ကုသိုလ်ကံနဲ့တင်ရင်မရောက်မလဲလူဘုံတော့ဘုံဒုက္ခတိဘုံရောက်အဲ့ဒီတော့အာသနကံနဲ့အာသနကံနော်အာသနကံနဲ့အာသနကံအာကုသိုလ်ဘက်ကရှိမယ်ဆိုလို့ရှိရင်ပိစ္ဆန္ဒရိယကံမလွဲ၍ရိုးရိုးအာကုသိုလ်ကံပေါ့နော်ကုသိုလ်ကံဘက်ကလွဲလို့ရှိရင်လည်းမဲခင်မလွဲ၍ရိုးရိုးသစ္စာမတိပဲပြုလုပ်တဲ့ဒါနကုသိုလ်ကံနဲ့သစ္စာမတိပဲပြုလုပ်တဲ့သီလကုသိုလ်ကံသမထကုသိုလ်ကံဒါရင်းမလားအဲ့ဒါတွေကအာသနကံနဲ့အာသနကံအဲ့ဒီနှစ်မျိုးထဲမှာတမျိုးမျိုးတော့သူပန်းဝင်ပါပဲအဲ့ဒီတော့ဘုန်းကြီးတို့အဲ့ဒါနဲ့ပတ်သက်ပြီးတော့စဉ်းစားဖို့ရတာရကကလေးနှစ်မျိုးသုံးမျိုးလောက်တော့ပြောကြည့်ပါမယ်နော်မြတ်စွာဘုရားသခင်ကတော်မြတ်ကြီးလက်ထက်တော်အခါကာလတုန်းကတာဝတိပြည်မှာအုတ်ချုပ်တဲ့ကောသလမင်းဆိုတာရှိကောသလမင်းရဲ့မိဖုရားကြီးကမန္လိကာဒေဝီလို့ခေါ်တယ်နော်မိဖုရားကြီးကတော့၃ပါးလောက်ရှိပါဒါပေမဲ့အဲ့ဒီတည်းမှာထင်ရှားတာကမန္လိကာဒေဝီ။အဲ့ဒီမန္လိကာဒေဝီကဘာဖြစ်လို့ထင်ရှားတယ်လဲဆိုတော့မြတ်စွာဘုရားကိုသိကြည်ညိုတာ။မြတ်စွာဘုရားကိုကောသလမင်းတဲ့ကိုပို့ပြီးတော့ကြည်ညိုတာ။နော်။အဲ့ဒါလောက်ကိုကြည်ညိုတဲ့မိဖုရားကြီး။အဲ့ဒီမိဖုရားကြီးဟာဘလောက်ပဲမြတ်စွာဘုရားကိုကြည်ညိုခဲ့သည်ဖြစ်စေ။မြတ်စွာဘုရားအနိနာကပ်ပြီးတော့ဘလောက်ပဲတရားနာခဲ့သည်ဖြစ်စေ။နော်။မက်ဖို့မရခဲ့ဘူး။ဟုတ်တယ်မလားသောတာပန်ပုဂ္ဂိုလ်တော်ဖြစ်ခဲ့ရလားမဖြစ်ခဲ့ဘူး သောတာပန်ပုဂ္ဂိုလ်မဖြစ်ဘူးဆိုတော့သာမန်ပုထုဇဉ်ဘဝပဲရှိတာပေါ့နော်သောတာပန်ဖြစ်မယ်ဆိုလို့ရှိရင်တော့ဒကာရမတွေကရုဂကံမဖြစ်ဘူးလားဖြစ်သွားလားသောတာပန်ဖြစ်တော့ကရုဂကံဖြစ်သွားပြီနော်ကရုဂကံဆိုရင်သမိချာဘူးလားချသွားလားသောတာသောတာပန်မဖြစ်တဲ့အခါကျတော့သိချာရယ်သမိချာရယ်အဲ့ဒီလိုပုဂ္ဂိုလ်မျိုးမြတ်စွာဘုရားကိုအိမ်မက်တဲ့ကြီးညိုတဲ့အာသရိတဒါနဆိုတာတိုင်းသူပြည်သား
ကျန်ပြီးတော့တူတာသူတို့ကသာအဲ့လောက်ကဒါနာကုသရေမများဘူးလားများဒါပေမဲ့မန္လိကာဒေဝီမှာချုံရင်းချက်ကကုရုဇင်တို့ရဲ့တဘာဝအလှယအကုသို့တရားကိုကျင်းပါမလားအကုသို့တရားမကျင်းဘူးနော်ငငယ်တော့ကားတဲ့နော်ကောသလမင်းကြီးနဲ့စပြီးတော့ထင်းမြလက်ထက်မင်္ဂလာပြုစဉ်ပြုကားစားအချင်းကားလာတော့ကောသလမင်းကြီးအပေါ်မှာတဲ့နော်ပြမားခဲ့ဘူးတဲ့ ကံအကုသို့ကံကလေးတစ်ခုရှိခဲ့ဘူးလေဒီလိုမလားဘယ်လိုပုံမှာပြမခဲ့ဘူးတော့ကောသလမင်းကြီးပုံမှာပြမခဲ့ဘူးတဲ့အကုသို့ကံကလေးတစ်ခုရှိခဲ့ဘူးလေအဲ့ဒီလိုရှိခဲ့ဘူးတဲ့မန္တိကာဒေဝီဟာတတလုံးမှာဘုရားရှင်ကတော်မြတ်ကြီးကိုကိုယ်ပဲရှိခဲ့ပြုစုလုပ်ကျွေးပြီးတော့တေကန်ဏိကာလာရောက်တဲ့အခါကျတော့ဟောအာသနကံလည်းကြာကန်ဏိလည်းကြာဟောအာသနကံလည်းဖြစ်ကုန်သူတို့စိတ်ကြာကန်ဏိအာသနက
ရဲ့ကံသူ့ရဲ့လောရကလေးကိုပြန်ပြီးတော့ဖြတ်ဆိုတရားလိုက
်ဟုတ်တယ်မဟုတ်လားအင်မတန်ဆန်းကြတာပြောပါတယ်နော်လုံခဲ့တဲ့နှစ်ပေါင်းများစွာငငယ်တုန်းကပြုလုပ်ခဲ့မှုတဲ့ပြမမှုကလေးနှစ်ပေါင်းများစွာမေ့ပြောက်ပြီးတော့နေပြီးတော့မှတေခဏိကာလကြတော့မှဖြတ်ဆိုတရားသွားတယ်